နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုဖန်ဆီးခံထားရတဲ့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်းထန်နာကိုရန်ကုန်ကနေနေပြီးတော့တရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ကိုနိုင်ငံတော်တရားရုံးချုပ်ကဒီသဘောတူခဲ့တဲ့အကြောင်းဒေါက်ဆန်းစုကြည်ရဲ့ရှေ့နေတူဖြစ်တဲ့ဦးကြည်ဝင်းကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်။ဒီစစ်ဆေးချက်နဲ့ရှောင်းထန်နာဟာဒေါက်ဆန်းစုကြည်အပါအဝင်အခြားဝန်ကြီးသုံးဦးနဲ့တူပြီးခဲ့တဲ့မတ်လတည်းကတရားစွဲဆိုခံရတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဥပဒေကိုဘလို့ချိုးပေါက်ခဲ့တဲ့အတွက်ဖမ်းဆီးတရားစွဲဆိုခံထားရတယ်ဆိုတဲ့အသေးစိတ်ကိုမသိရပေမဲ့အာဏာသိမ်းကောင်စီရဲ့ရုံးမြင့်တန်ကြားကနေတဆင့်တောကြရမှာတော့နိုင်ငံတော်လျှို့ဝှက်ငွေကြေးဆိုင်ရာသတင်းအချက်အလက်တွေကိုတီးခွင့်ရတဲ့အတွက်ကြောင့်လို့ပြောဆိုခဲ့ပါတယ်။ဒီစွပ်စွဲချက်အတိုင်းအပြစ်ရှိကြောင်းထင်ရှားပါကအများဆုံးထောင်ဒဏ်14နှစ်အထိကျခံရနိုင်ပါတယ်။စစ်တပ်ကဖေဖော်ဝါရီလတရနေ့အာဏာသိမ်းပြီးနောက်ပိုင်းအော်စတြေးလျနိုင်ငံသားရှောင်းတနက်ကိုရန်ကုန်မြို့မှာဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာချုပ်နှံထားပါတယ်။